ဆရာနာဒီမှုကိုဆက်ကျင်ကောက်ွက်တဲ့နေပြည်တော်ဆန္ဒပြပွဲတစ်ခုအတွင်း2022ခုနှစ်ဖေဖော်ဝါရီလ19ရက်နေ့ကရဲရီတနက်နဲ့ပြည်လို့မမ်းမြတွတ်တွတ်ခိုင်ကွယ်လွန်သွားခဲ့တာတနှစ်ပြည့်အထိမ်းအမတ်မြန်မာနိုင်ငံအခြေစိုက်တန်တမန်အဖွဲ့အစည်းတို့ကသူတို့ရဲ့ Facebook စာမျက်နှာတွေမှာအမှတ်တရရေးထားကြပါတယ်စစ်တပ်ရဲ့ဗိုင်းရဲဆန်ပြီးအကြီးကျယ်သွေးစွန်းစေတဲ့အာဏာလုယူမှုကြောင့်ထိခိုက်ခဲ့ရတဲ့ညောင်များစွာသောအပြစ်မဲ့ပြည်သူတွေနဲ့မမျှတွတ်တွတ်ခိုင်ဟာပထမအဦးဆုံးအသက်ပေးခဲ့ရသူဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂ EU တန်အဖွဲ့ကရေးထားပါတယ်စစ်တကအာဏာသိမ်းချိန်ကတည်းကတည်ဆုံခဲ့သူတွေနဲ့ကျန်ရသူမိသားစုတွေကိုအမှတ်ရနေပြီးသူတို့ကိုလေးနဲ့ထားပြီးတော့စာနာတဲ့အကြောင်းပြည်သစ်တန်ယုံကလည်းရေးထားပါတယ်ရန်ကုန်ခြေဆိုင်နောက်နိုင်ငံတန်ယုံတွေကຫນွေဦးဒေါ်လာရင်းနဲ့ပတ်သက်ပြီးရေးသားထုတ်ပြန်မှုတွေပေါ်စစ်ကောင်စီနိုင်ငံသားရဲ့ဌာနကတော့ရန်ကုန်ခြေဆိုင်နိုင်ငံသားတန်ယုံတို့ဟာမြန်မာနိုင်ငံကြီးမှာဝင်ရောက်ဆွတ်ဖက်နေတယ်ဆိုပြီးအရင်ကကန့်ကွက်ခဲ့ဥပါရယ်စစ်တပ်ကအနာသိမ်းယူခဲ့တာတနှစ်ကျော်ကြာလာပြီဖြစ်ပေမဲ့လည်းဆက်အနာသိမ်းမှုကိုလက်မခံတဲ့ဆန့်ကျင်ကန့်ကွက်မှုတွေမြန်မာနိုင်ငံတွင်းမှာရှိနေသေးပါငြိမ်းချမ်းစွာဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအင်အားသုံးနှိမ်နှင်းဖြိုခွဲဖမ်းဆီးတာကြောင့်ဆန္ဒပြပွဲတွေညောင်းနေတော့ပေမဲ့လေရန်ကုန်အပေါ်ဝင်ဒေသတချို့မှာကြိုကြားဆိုသလိုရှိနေသေးပါပဲ။ဒါအပြင်စစ်တပ်နဲ့ရဲကမိုင်းခွဲတိုက်ခိုက်တာတွေလက်နက်ကင်တိုက်ခိုက်တာတွေလည်းဒေသတချို့မှာပြင်းထန်ဆက်ဖြစ်နေပါရယ်။စစ်တပ်ကနာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလတရနေ့ကနေ2022ခုနှစ်ဖေဖော်ဝါရီလ16ရက်နေ့အထိဆိုရင်စစ်ကောင်စီလက်ချက်ကြောင့်တည်ဆုံးသူ1560ထက်မနည်းရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါရယ်။စစ်ကောင်စီကတော့ ABB ရဲ့ကိန်းဂဏန်းတွေဟာလုံခြံချက်ကားထားတာဆိုပြီးပယ်ချထားပါတယ်။စစ်အာဏာသိမ်းမှုကိုဆန့်ကျင်တာကြောင့်စစ်ကောင်စီကဖမ်းဆီးထားသူ၊စွဲချက်တင်ထားသူ၊ဒါမှမဟုတ်အကျဉ်းချထားသူ 900 နေရာကျော်ရှိပြီလို့လည်း ABB ကထုတ်ပြန်ထားပါတယ်။